ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာကင်တာနာဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးသူ့ရဲ့6နှစ်တာတာဝန်ထမ်းဆောင်ပြီးကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုမနေ့ကတင်သွင်းတဲ့အစီရင်ခံစာမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေအထူးသဖြင့်တော့နိုင်ငံအကျဉ်းသားတွေကိစ္စမှာအတော်ကြီးတိုးတက်မှုတွေရှိခဲ့တယ်လို့မစ္စတာကင်တာနာကအတိအမှတ်ပြုပြောဆိုခဲ့ပါတယ်။ဒါပေမဲ့လူ့အခွင့်အရေးတိုးတက်မှုမှာစိန်ခေါ်ချက်တွေနဲ့စိုးရိမ်စရာတွေရှိနေတုံးပဲလို့သူကထောက်ပြပါတယ်။မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂကိုယ်စားလှယ်ရဲ့အစီရင်ခံစာပါအကြံပြုချက်တွေနဲ့အချက်အလက်တချို့ကိုညင်းပယ်ခဲ့ပါတယ်။ကိုသားညွန့်ဦးကရန်ကုန်မြို့ကနေခုလိုသတင်းပေးပို့ပါတယ်။
မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့မစ္စတာကင်နာနာအနေနဲ့မနေ့တုန်းကဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်ပြဆွေးနွေးသွားရမှာတိုးတက်မှုတွေကိုအတိအမှတ်ပြုသလိုပဲတစ်ဖက်မှာရှိနေသေးတဲ့စိတ်ခေါ်ချက်တွေကိုလည်းထောက်ပြသွားပါတယ်။သူစပြီးတော့တာဝန်ယူခဲ့စဉ်2009ခုနှစ်ကတည်းကတော့ပြောင်းလဲတိုးတက်မှုတွေအတော်ကြီးမြင်လာရတယ်လို့ဆိုပါတယ်။လူလတ်စွာပြောဆိုခွင့်ရေးသားခွင့်သတင်းမီဒီယာလူလတ်ခွင့်တွေအပြင်နိုင်ငံရေးကျင်းသားတွေအများစုကြီးလွတ်မြောက်လာခဲ့တယ်လို့ပြောသွားပါတယ
်။ I believe that the release of prisoners of conscience is one of the most significant achievements of the government.
လူကြီးကျောင်းကျင်းကျိုက်မြန်မာပြည်တော်လာမှာမြန်မာအစိုးရရဲ့အကြီးမားဆုံးအောင်မြင်မှုတစ်ရပ်ဖြစ်တယ်လို့ကျွန်တော်ယူဆပါတယ်။2011ခုနှစ်မေလကရေကစပြီးတော့တမနာရဲ့လူငယ်ချမ်းသာကွန်းအမိန့်ကြေညာချက်15ခုမှာလူကြီးကျောင်းကျင်းကျိုက်သူ1100ကျော်လွတ်မြောက်လာခဲ့ပါတယ်။သူတို့အလုံးလွတ်မြောက်လာကြပြီးအခုဆိုရင်နိုင်ငံရဲ့အတွန်ကူးပြောင်းရေးမှာပါဝင်လာနိုင်ကြတာကိုဝမ်းမြောက်ရပါတယ်။ဒါပေမဲ့လည်းယုံကြည်ချက်ကြောင့်အကျဉ်းချခံရသူ33ဦးလောက်ကျန်နေသေးတာကိုထောက်ပြရပါလိမ့်မယ်။ဒီအထက်ရခိုင်ပြည်နယ်ကဒေါက်တာထွန်းအောင်၊ဦးကျော်လှအောင်နဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းကဝန်ထမ်း3ဦးတို့လည်းပါဝင်ပါတယ်
။တစ်ဖက်မှာဒီလူခွင့်အရာစင်ခေါ်ချက်တွေရှိနေသေးတယ်ဆိုတဲ့အဓိကအချက်ကတော့သူနဲ့မြန်မာအာဏာပိုင်အကြအကြီးကျယ်သဘောကိုလည်းမှုရှိနေတဲ့ရိုဟင်ဂျာလူနည်းစုကိစ္စရပ်ဖြစ်တယ်လို့ပြောရမှာပါ။
That the Rohingya community in Myanmar are continuing to suffer systematic discrimination and human rights violations.
မြန်မာနိုင်ငံအတွင်းက Rohingya လူမှုအတိုင်းအဝန်းဟာစနစ်တကျကိုလူအခွင့်အရေးချိုးဖောက်ဖိနှိပ်တာတွေခံနေရတုံးပါပဲ။လူလက်စွာတော်လာခဲ့၊ကျမကြီးစောင့်ရှောက်မှုရပိုင်ခွင့်၊ပညာရေး၊စာဝတ်နေရေးစသည်ဖြင့်ချိုးဖောက်မှုတွေခံစားနေရပါတယ
်။ရခိုင်ပြည်နယ်အတွင်းကနိုင်ငံတကာအဖွဲ့အစည်းတွေ၊ကုညီပေးရေးအဖွဲ့တွေဟာလည်းရလူချင်းချောက်မှုတွေခံနေရတယ်ဆိုပြီးတော့ထောက်ပြသွားပါတယ်။မြန်မာဆွေရကုစလေဖြစ်တဲ့ဥမ္မဝေကတော့ဒီကိစ္စကိုအတော်လေးပြင်းပြထန်ထန်ခြိပပါရတယ်။ကုလသမဂ္ဂအထူးကုစလေရဲ့အခုလိုတွေ့ရှိချက်အစီရင်ခံချက်တွေအပေါ်မှာမှန်ပြန်ပြီးတော့စီစစ်နိုင်မှုကုလသမဂ္ဂမှာအားနည်းနေသေးတယ်ဆိုပြီးတော့ဥမ္မဝေကထောက်ပြဝေဖန်ခဲ့ပါရတယ်။မြန်မာနိုင်ငံပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့မစ္စတာကင်နနာရဲ့အတိအမှတ်ပြုပြောဆိုချက်တွေကိုလက်ခံကျူးဇူးပေးမယ်လို့မစ္စတာကင်နနာရဲ့အကြံပြုတိုက်တွန်းချက်တွေဟာအချိန်ညီနဲ့မကန့်ညီတော့ဘူးဆိုပြီးတော့တုံ့ပြန်ပြောလ
ို့ However both in his report and the oral presentation They are contain many elements and recommendations that we cannot agree to.
Mr. Kitana ရဲ့အစီအစဉ်ရောအခုဒီတင်ပြဆွေးနွေးချက်တွေမှာပါကျွန်တော်နဲ့သဘောမတူနိုင်တဲ့အကြံပြုချက်တိုက်တွန်းချက်တွေပါဝင်နေပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့သူ့အစီအစဉ်ထဲမှာအသေးချာစီစဉ်မှုမလုပ်ခဲ့တဲ့အချက်လက်တွေအတော်များများပါဝင်နေတာသတိပြုမိပါတယ်။အဲဒါကြောင့်မလို့အကျိုးဆက်ကတော့ဒီအစီအစဉ်ဟာအပြုသဘောမဆောင်တဲ့အခြေအနေဖြစ်လာပါတယ်ဆိုပြီးတော့ဒီမြန်မာအစိုးရကုစရေဥမ္မဝေပြောသွားတာပါ။မစ္စတာကင်နနာအနေနဲ့ဝေဖန်သွားတဲ့အချက်တွေမှာတော့မကြာခင်တုန်းကဒီ Unity Channel သတင်းတောက်အချုပ်ကိုအာဏာဝင်တွေကဖမ်းဆီးခဲ့တာဟာမလိုအပ်တဲ့အလွန်ကြုံဆောင်မှုတစ်ခုဖြစ်တယ်လို့မြင်ပြီးတော့ဒါဟာသတင်းလွတ်လပ်ခွင့်အတွက်လည်းစိုးရိမ်တဲ့ကြောင်းသူပြောသွားပါတယ်။နိုင်ငံချင်းသားကိစ္စနဲ့ပတ်သက်လို့ချီချူးပြောတဲ့နေရာမှာတော့ APP နိုင်ငံချင်းသားများကုညီဆောက်ရှောက်ရေးအသင်းတွဲဖက်တွင်မှုကိုဘူကြီးကတော့ဒီသူပြောတဲ့ပြောင်းလဲမှုတွေဟာအပေါ်ယံပြောင်းလဲမှုဖြစ်တယ်လို့ကိုဘူကြီးကယူဆပါတယ
်။အရေးအတွက်အပြည့်နိုင်ငံချင်းသားတွေများများလွတ်လာတဲ့သူရဲ့ကိစ္စကဒါကိုတိုးတက်တယ်လို့ပြောရဆိုရင်ဒါကတိုးတက်မှုတရားပါဒါပေမဲ့အနှစ်သာရအချင်းတိုးတက်မှုမရှိဘူးအပေါ်ယံအချင်းတိုးတက်မှုရှိတယ်လို့ကျွန်တော်တို့သတ်မှတ်လို့ရပါတယ်အနှစ်သာရအချင်းတိုးတက်မှုရှိတယ်ဆိုလို့ရှိရင်နိုင်ငံရေးနဲ့ပတ်သက်တဲ့မတရားတဲ့ဥပဒေကိုပယ်ဖျက်တဲ့မျိုးတွေလောက်ရမယ်ဒါမစ္စတာကင်နနာလည်းအချိန်ချင်းထောက်ဆောင်ရတဲ့ကိစ္စတွေပါပြည်ကတရားမျှတဟိုတရားစီရင်မှုတွေဖန်တီးနိုင်ရမယ်ဒါလည်းမစ္စတာကင်နနာထောက်ဆောင်ရတဲ့အချက်ပါဒီအချက်တွေကိုတော့မရသေးပါဘူးအပေါ်ယံအချင်းတိုးတက်မှုကိုကျွန်တော်တို့တွေ့ရတယ်ဒါပေမဲ့အနှစ်သာရအချင်းတိုးတက်မှုကိုကျွန်တော်မတွေ့ရသေးပါဘူး
မစ္စတာကင်နနာဟာမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ကိုယ်စားလှယ်ဖြစ်တဲ့6နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတော့အဲ့ဒီတာဝန်နဲ့မြန်မာနိုင်ငံကိုကိုယ်ကျင့်တိတိလာရောက်ခဲ့ပါတယ်။လူ့ခွင့်အထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာဆွေရအုပ်ချုပ်မှုမတက်ရောက်တဲ့တိုင်းသားလက်နက်ကိုင်နေမျိုးကိုတွားရောက်ခွင့်ရခဲ့တာဟာလေသူဟာပထမဆုံးလူ့ခွင့်ကိုယ်စားလှယ်ဖြစ်ပါတယ်။အခုသူ့ရဲ့သက်တမ်းကုန်ဆုံးသွားပြီဖြစ်ပါတယ်။ဒါကြောင့်မလို့အခုဒီလူ့ခွင့်ကောင်စီကိုတင်ပြခဲ့တဲ့မစ္စတာကင်နနာအစီအစဉ်ကဟာမြန်မာနိုင်ငံဆိုင်ရာသူ့ရဲ့နောက်ဆုံးအစီအစဉ်ကလည်းဖြစ်ပါတယ်ခင်ဗျာ။